မြန်မာနိုင်ငံမှာဒီနှစ်နောက်ပိုင်းမှာအထူးထူးရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေချိန်မှာပဲမြန်မာနိုင်ငံတွင်းဒီမိုကရေစီစနစ်ချုပ်ငြိမ်းသွားပြီလို့အာဏာပိုင်တွေရဲ့အဖမ်းခံလိုတာကြောင့်ထွက်ပြေးတိမ်းရှောင်နေသူ DMG သတင်းဌာနရဲ့အက်ဒီတာချုပ်ကပြောကြောင်းရိုက်တာသတင်းတရမှာဖော်ပြထားပါတယ်ရခိုင်ပြည်နယ်စစ်တွေမြို့အခြေဆိုင်ဖွံ့ဖြိုးတိုးတက်ရေးသတင်းကြောင်နယ်တိုင်း DMG ရဲ့ Editor ချုပ်နဲ့အမှုဆောင် Director ဦးအောင်မင်းဦးဟာမတရားသိဥပဒေပုံမှန်19နှစ်နဲ့စစ်တွေမြို့အမှတ်1ရဲစခန်းကအမှုဖွင့်ထားတာကိုခံရသူဖြစ်ပါတယ်။ပုံကိုယ်နေသူဦးအောင်မင်းဦးကို Writer သတင်းဌာနကဆက်သွယ်မေးမြန်းခဲ့ရမှာမြန်မာအာဏာပိုင်တွေကမီဒီယာတွေကိုဟန်တာပိတ်ဆို့နေတယ်လို့သတင်းဌာနတွေကိုချုပ်ချယ်နေချိန်မှာပဲသတင်းတွေကိုပိတ်ပင်ထားတယ်လို့သတင်းသမားတွေကလည်းအပြစ်ပေးနေတယ်လို့သူကပြောကြောင်း Writer သတင်းမှာပါရှိပါတယ်။၁၆ခုနှစ်မှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်အာဏာရလာတာကြောင့်ရာဇစ်တဝက်သက်တမ်းရှုကြခဲ့တဲ့စစ်ဆေးရအုပ်ချုပ်မှုကိုအဆုံးသတ်နိုင်ခဲ့ပေမဲ့မြန်မာစစ်တပ်ကဩဇာအာဏာကြီးမားနေစေဖြစ်ပါတယ်။ဒီမိုကရေစီစနစ်တည်ဆောက်ရေးအတွက်မီဒီယာကအရေးကြီးတယ်လို့ဒေါက်ဆန်းစုကြည်အစိုးရကပြောထားမှုသလိုဒေါက်ဆန်းစုကြည်အာဏာမရမီကလည်းသတင်းသမားတွေကိုအကာအကွယ်ပေးဖို့ဥပဒေတရက်လိုအပ်တယ်လို့ပြောခဲ့မှုကြောင့် Writers ကပြောပါတယ်။ဒါပေမဲ့သူဦးဆောင်တဲ့အစိုးရလက်အောက်မှာသတင်းသမား31ယောက်တရားစွဲခံခဲ့ရတယ်လို့သတင်းသူတွေနဲ့အများပြည်သူကြောက်လန့်စေတဲ့သတင်းတွေရေးသားပြောဆိုရဲဆိုရဲဆွဲချက်နဲ့အရသာဦးဆောင်တဲ့ပြည်ကြားရေးဝန်ကြီးဌာနကလည်း DMG အပါအဝင်ဒါဇင်နဲ့ချီရှိတဲ့သတင်းဌာနတွေရဲ့ website တွေကိုပိတ်ပင်ခဲ့တယ်လို့ Writers သတင်းကပြောပါတယ်ခင်ဗျ။